ရေဘူးကဲရဲ့စစ်စေးအခြေအနေတွေကိုတင်ပြနေတဲ့လူကိုအရေးယူထားတယ်ကြားလို့ဘလို့အရေးယူထားရလဲရှင်
ကျွန်တော်တို့ကသူ့ကိုပထမတစ်ချိန်တော့ကဒီလိုလုပ်ငန်းစီကိုလုပ်တဲ့အတွက်သူ့ကိုမြန်မာနိုင်ငံရေးတဲ့ဘက်မှာသွားပြီးတော့ရေးယူဖို့စီစဉ်ပါတယ်ဗျစီစဉ်တဲ့အခါကျတော့တို့ဘက်ကစက်ဆောင်ဘယ်သူဘယ်လောက်ပေးရလဲဆိုခိုင်လုံနဲ့တောက်တာတင်တတ်နိုင်ကျွန်တော်တို့ဘက်ကမရှိဘူးဗျသူ့လုံးကျွန်တော်တို့သိတယ်ပေးရတဲ့လူတွေရထုတ်သူကျန်လည်းရှိတယ်သူ့ကိုဒါလိုက်ပေးလိုက်ရတာလို့ခိုင်မော်ပါလိမ့်မရှိတဲ့အတွက်ကျွန်တော်တို့ပထမတစ်ချိန်တော့သူ့ကိုခံဝင်ကလေးလုပ်ပြီးတော့ပြန်လွတ်လိုက်ရတာပေါ့နော်ကျွန်တော်တို့ဒီစကမ်းဟောလို့စောင့်ကြည့်လို့ကတရေရတာရှိအောင်လို့ရှိပါတယ်ဗျအဲ့ဒီမှာမှကျွန်တော်တို့ကတရားဝင်လိုက်ပြီးတော့ခေါ်သူတွေ့ဆုံပြီးတော့ခံဝင်ကလေးလက်မှတ်ထိုးခိုင်းတာ၄ယောက်ရှိ၄ယောက်ထဲမှာမှ၃ယောက်ကတော့သူ့တွေကသူပြန်သွားကြပြီပြန်သွားတော့ဒီမှာ၁ယောက်ကျန်တယ်အဲ့တယောက်ကလမ်းရှုံးမှနေတဲ့လူပေါ့အာဆန်ဆိုတာတယောက်ပေါ့နော်အဲ့သူကလမ်းရှုံးမှနေတယ်ဒီလိုလုပ်ငန်းမျိုးထပ်လုပ်နေရဲဆိုပြီးတော့ကျွန်တော်တရေရတဲ့အတွက်ကျွန်တော်တို့ကစောင့်ပြီးတော့သူ့ကိုဖမ်းလိုက်တယ်ဗျဖမ်းလိုက်တဲ့အခါကျတော့သူ့ကိုငွေပေးတဲ့ကိစ္စတွေငွေပေးငွေယူတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ရှိမှာတော့ပေးလိုက်တဲ့လူကတော့ထောက်ထားခိုင်မာလာနဲ့ကျွန်တော်ရှိကိုပြန်ပြီးတော့ဆက်သွယ်ချက်တွေပေးပါတယ်ဗျအဲ့အတွက်လည်းကျွန်တော်ကရတဲ့ဘက်မှာအမှုဖွင့်ဖို့ဆိုတော့ကျွန်တော်ဒီမှာတောင်ကျွန်တော်နဲ့ပေါင်းဆက်ပြီးတော့ပါတဲ့ရဲမှုကိုအဲ့ဒီမှာလာရှိုးမြို့နယ်ရတဲ့ဘက်အဲ့မရရဲကမှာတွားပြီးအမှုဖွင့်ဖို့ဆောင်ရွက်နေတယ်ကြာတော့လည်းခြေနေမှာတော့လိုအပ်တဲ့ထောက်ထားတွေအဲ့တော့သူကလည်းအဲ့ဒီရက်ထွက်ပြီးသွားတာဖြစ်တော့ကျွန်တော်ကဖမ်းလို့မမိလိုက်ဘူးကြာအဲ့လိုနေတာလေးရှိပါတယ်ခင်ဗျ
ဖမ်းလို့မမိလိုက်ဘူးဆိုတာလေဆရာတို့တိလိုက်တဲ့အချိန်နဲ့ तू ကကြိုတိသွားတာလားဘလို့ဖြစ်သွားတာလဲရှင်
အဲ့ဒီ तू နဲ့ဆက်သွယ်ပြီးလုံနေနိုင်တယ်ဆိုတော့အဲ့ဒီကကျွန်တော်တို့စကမ်းဝင်တာလေးမှာကားသုံးလေးလောက်ရက်ကြတယ်ဒါလည်းတာမားပြဆိုင်လေးရှိတော့သူကရက်ကြတာပေါ့ဗျာအဲ့ဖော်ရက်မျိုးသားဟိုကားတည်းကအကားဖြူအောင်ကားတည်းရှိတယ်။ကျွန်တော်လည်းတံပြားရှိတယ်။အမောင်လည်းမှနေတာဖြစ်တဲ့အတွက်ကျွန်တော်သူ့ကိုတော့မင်းသိချင်မမြင်ရဘူးပေါ့။အဲ့ဒီမှာတရားမဝင်လုံနိုင်နေဆိုတဲ့အချောက်ပိုင်းကြီးတွေကိုကျွန်တော်တို့ဒီမှာဖမ်းပြီးဖြစ်တဲ့အခါမှာအဲ့ဒီက၅သီးရတယ်ဗျ။၃သီးကတော့တို့ရတဲ့ထောက်ထားခိုင်မာသွားနေအားလုံးရှိတဲ့အတွက်ကျွန်တော်တို့ကစစ်ပြီးရနဲ့ပြန်လုပ်ပေးလိုက်ပါတယ်။၂သီးကိုကျွန်တော်မိတဲ့အခါမှာဒီလုံးနေအောင်ခေါ်တင်လာတယ်။ခေါ်လာပြီးထွက်သွေးချက်တွေယူကြတဲ့အခါမှာသူကဒီစကန်းကခါဆန်းစားနေပြီးတော့ပုံးဆက်ခေါ်တယ်ဆိုပြောတယ်။ဒီကနေ့တော့ခါဆန်းကကျွန်တော်စကန်းလည်းမဟုတ်ဘူး။ဘာမှမဟုတ်ဘူး။ဝန်လည်းမဟုတ်ဘူး။တော့သူအပြင်ရက်သားဗျ။ကျွန်တော်စကန်းကိုစောင့်ကြည့်ပြီးတော့ဒီမှာရေဘူးကဆရာလေးခမေကားနေပြီးမိုးလာလို့ခဏနားနေရဲ့အဲ့ဒါလေးကိုသူကလမ်းပြောပြီးတော့ဒီသူ့ဒီကားတွေကိုတနေရာမှာထားပြီးတော့လမ်းခေါ်ကျွန်တော်နေနားယူရချင်းနေသေးတာပြီးဆိုတော့ဒီလမ်းခေါ်ပြီးတော့ဖြတ်သွားတာပေါ့နော်အဲ့လိုလုပ်တာအဲ့ဒီကတော့အဲ့ကားနှစ်စီးကိုကျွန်တော်ကနောက်ကနေလိုက်ဖမ်းတော့မိရောပြီးတဲ့ချိန်မှာဒီကားကကျွန်တော်စကန်းဘက်ကဝင်လာတော့အတင်းပိတ်ပြီးတော့မဖမ်းနေပြီဖမ်းနေပြီဝင်လို့မရဘူးဝင်လို့မရဘူးဆိုလမ်းအော်ရဗျဒါပေမဲ့အဲ့ဒီကားပေါ်မှာကျွန်တော်တပည့်တွေကပါနေပြီအဲ့ကားနှစ်စီးလုံးဖမ်းရတယ်အဲ့ဒီကားကိုနောက်ကလိုက်ဖမ်းတဲ့အခါမှာသူကလည်းကီလို120လောက်နဲ့မောင်းပြီးသွားတယ်ကျွန်တော်ကနောက်ကနေကီလို100ကျော်နဲ့လိုက်တယ်သို့တော့လမ်းလည်းချောနေတယ်ဒီမှာလည်းဒီလူလူတို့ထိခိုက်အန္တရာယ်ဖြစ်နေတာဖြစ်တဲ့အတွက်သူထိသွားလည်းမကောင်းဘူးကိုထိလည်းမကောင်းဘူးတော့ဘေးကရွာသီးရွာသားတွေပေါ်တော့ဒီမှာတောလာနေကြခီးသွားလို့သာပြီးသူထိနေမကောင်းလို့ကျွန်တော်ကလွတ်ပြလိုက်ဒီကွာလွတ်သွားလိုက်ဗျနောက်ပြီးကြီးတဲ့ခါကျအဲ့မှာမောင်းလာလို့ဟာဆန်ဖြစ်တယ်ဆိုပြီးတော့ပြောတယ်သို့တော့လွတ်သွားတယ်လွတ်သွားတော့ကျွန်တော်ရေတက်ဖက်မှာဘယ်လိုဥပဒေနဲ့ဘယ်လိုတရားစွဲလို့ရမလဲရေးယူလို့ရမလဲဆိုတော့ပေါင်းဆက်ထားတယ်ပေါ့ညမနာရေတက်ဖက်ကလည်းရှိပါတယ်ခင်ဗျအဲသူ့ကိုလာရှိုးလို့တော့ပါလိမ့်မယ်ပြန်တော့မရောက်သေးပါဘူးအဲသူ့ကိုကြားတဲ့ဥပဒေနဲ့ကျွန်တော်တရားစွဲပြီးတော့ရေးယူလုပ်ငန်းလုပ်ပါပါခင်ဗျဒီလိုတော့ तू ကလက်ခံပြီးတော့လုပ်နေတာကျွန်တော်နားလေးကိုဖြတ်နေတာအစီချက်ချီပြီးတော့ရှိတယ်လို့သိရတယ်ကွာ။သူကစီးရဆယ်ကဏ္ဍလောက်ရှိတယ်လို့ပြောတယ်ကွာ။သေဝဲနဲ့ယူပြီးတော့ဒီနေရာလေးမှာကားလေးနဲ့နေတယ်။ဆိုင်ကျင်နဲ့ဖြတ်တယ်။ကျွန်တော်ရဲ့လုံချောင်းကိုစောင့်ကြည့်တယ်။စောင့်ကြည့်ပြီးတဲ့အခါအဲဒီကားတွေကို तू ကဖြတ်ပြီးနေတာပေါ့။ကျွန်တော်ကအဓိကပြဿနာအဲ့ပြဿနာပဲ။ကျွန်တော်တို့က24နာရီလောက်တောင်းတောင်းနိုင်ရင်မရှိတဲ့အတွက်ကျွန်တော်နားတဲ့အချိန်လေးမှာ तू တို့ကလုံချာ။အဲ့ဒီတော့ကျွန်တော်ကထွက်ပြီးတော့အပြင်မှာလမ်းကြောင်းနဲ့တိမ်မီကြားထဲမှာလိုက်ဖမ်းတော့လေကျွန်တော်ရဲ့လုံချောင်းရဲ့ကိစ္စတွေအချောင်းတုံးမှုကိစ္စတွေအဲနောက်တစ်ခါရင်နဲ့ပတ်သက်တဲ့အန်ဒီဓာတ်တွေရှင်းလာတဲ့အတွက်ကျွန်တော်ရဲ့အဓိကစင်ကောင်မှုကအဲ့ဒါဖြစ်နေရတ
ယ်။ဟုတ်ကဲ့ရှင်။အဲ့ဒီကိစ္စတွေအခြေအနေအရရက်တွေကိုကြတော့ဘာတွေဆက်လုပ်သွားဖို့တွေအစီအစဉ်ရှိမလဲရှင်
ကျွန်တော်တို့ကအခုတရားစွဲတဲ့အခါကျတော့ဥပဒေကြောင်းရာဆက်တော့အရေးယူမယ်အဲဒီကခေါင်းရခိုင်မှာဖြစ်အောင်တော့စီမံပြီးတော့ထပ်ပြီးတော့ရေးယူဖို့တွေလည်းရှိပါတယ်ခင်ဗျကျွန်တော်ခေါင်းဝင်ပြီးထိုးရတဲ့လူတွေကအခေါင်းကြီးမထိုးရသေးတဲ့လူတွေကဒီမှာကျွန်တော်ဒီလုပ်ငန်းကိုလာပြီးတော့စီးပွားရေးတမျှလှုပ်ရှားနေတဲ့လူတွေလည်းရှိတယ်ခင်ဗျအဲ့ဒါကိုကျွန်တော်ပေါ်ထုတ်ပြီးတော့ရေးယူမှုလုပ်ပါတယ်
ဟုတ်ကဲ့ပါအင်္ဂုတ္တထွန်းအခုလိုဖြစ်ပေးတာကျေးဇူးတင်ပါတယ်ရှင်
ဟုတ်ကဲ့ပါခင်ဗျ